ရုရှားနိုင်ငံရဲ့ချင်းချောက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအခိုင်အမာဆက်လက်အားပေးကြောင်းဗိုလ်ထုနေကယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့တွေ့ရမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ဒီချိန်ကဆိုဗီယက်ယူနီယံလက်အောက်ခံယူကရိန်းနိုင်ငံရဲ့ဥရောပနဲ့ပေါင်းစပ်ပြီးဒီမိုကရေစီထူထောင်မှုကြိုးပမ်းမှုတွေကိုအမေရိကန်ကကူညီနိုင်မဲ့နည်းလမ်းတွေကိုလည်းခေါင်းဆောင်နှုတ်ဆွေးနွေးမဲ့အကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။တွေ့ဆုံမှုအတွင်းလူညုံရေးကိစ္စတွေကိုအဓိကဆွေးနွေးမှာဖြစ်တယ်လို့လည်းယူကရိန်းသမ္မတကပြောပါတယ်။အမေရိကန်ကွန်ဂရက်စ်တော်ယူကရိန်းရဲ့လွှတ်တော်အမတ်များအဖွဲ့ကလည်းအင်္ဂါနေ့ကယူကရိန်းသမ္မတနဲ့တွေ့ဆုံခဲ့တာပါ။ယူကရိန်းသမ္မတနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ကာဝေးဝန်ကြီး Lloyd Austin ကလည်းယူကရိန်းနိုင်ငံရဲ့လွတ်လပ်ရေး30ပြည့်အတွက်ချီးကျူးစကားပြောကြားခဲ့တယ်လို့ရုရှားနိုင်ငံရဲ့ရန်လိုတဲ့လွတ်ရက်တွေနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံအချုပ်အခြာအာဏာကိုအားပေးထောက်ခံသွားမှာဖြစ်တဲ့ကြောင်းလည်းပြောဆိုထားပါတယ်။